မြန်မာနိုင်ငံမှာ2020ပြည့်နှစ်နိုဝင်ဘာလ10ရက်နေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်လိုက်ကြောင်းအာဏာသိမ်းစစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကဒီကနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းကျင်းပတဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတိုင်းမှာလည်းမဲမတမာမှုတွေရှိခဲ့တဲ့ကိစ္စရပ်တွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းအရာတွေကိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်တွင်းရွေးကောက်ပွဲလေ့လာစောင့်ကြည့်သူတွေနဲ့နိုင်ငံတကာလေ့လာသူအားလုံးနီးပါးက2020နိုဝင်ဘာရွေးကောက်ပွဲဟာတရားမျှတမှုရှိကြောင်းအကြိမ်ကြိမ်ပြောဆိုထားကြပြီးဖြစ်ပါတယ်။ရွေးကောက်ပွဲမတမာမှုကိုအကြောင်းပြပြီးမြန်မာစစ်တပ်ကနိုင်ငံကိုအာဏာသိမ်းယူခဲ့ပြီးတဲ့နောက်ပိုင်းတစ်နှစ်အတွင်းမှာနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပပေးမယ်ဆိုပြီးတော့ကြေညာထားပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပေါ်စစ်ကောင်စီကနေဆွဲဆိုထားတဲ့အမှုတွေအတွက်တရားရုံးကြားနာစစ်ဆေးမှုတွေကိုအပတ်စဉ်ပြုလုပ်ရမှာကတ်ယောဂါကန့်သက်ချက်အများပြည်သူယုံပိတ်ရက်ရှိသတ်မှတ်ထားတာကြောင့်နောက်လာမယ့်ယုံကျိန်းတွေကိုဩဂုတ်လဆန်းအထိရွှေ့ဆိုင်းလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။စစ်အုပ်ချုပ်ရေးကောင်စီကဆွဲဆိုထားတဲ့ပုံမှန်တွေကိုဒေါက်ဆန်းစုကြည်ဘက်ကအပတ်စဉ်တင်းလာတဲ့အင်္ဂါနေ့တိုင်းတရားရုံးမှာခုခံခြေပနေရတာပါ။ကနအူဆွဲဆိုထားတဲ့အမှုတွေနဲ့နေပြည်တော်တည်ထောင်တရားရုံးမှာတနင်္လာနေ့ကျရင်3မှုအင်္ဂါနေ့မှာ2မှုနဲ့ပုံမှန်စစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့ဇူလိုင်လ26ရက်နေ့နဲ့မနက်ဖြန်28ရက်နေ့မှာရုံးချင်းရက်ဖြစ်ပေမဲ့လို့ဩဂတ်လ1ရက်နေ့အထိကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်ထားတာကြောင့်လာမယ့်ဩဂတ်လ2ရက်နေ့နဲ့3ရက်နေ့ကိုတရားရုံးကြားနာမှုရွှေ့ဆိုင်းလိုက်တယ်လို့ရှေ့နေဦးခမောင်စောကပြောပါတယ
်။ဒီလိုအခုကကျတဲ့ကျတဲ့တင်းလာနဲ့ချိန်ထားလို့ခြေလာဦးရ။အခုတင်းလာနဲ့ချိန်ထားတဲ့အမှုတွေကတော့နှစ်ရက်လည်ရှိပါတယ်။အဲဒီဆက်ထဲမှာကိင်္ဂါလေးချိန်တဲ့အမှုတွေကလည်း29ရက်နေ့ချိန်တဲ့အမှုတွေအတွက်လည်းတုံးလို့လုပ်နေပြီးပါတယ်။ဟိုအခုအင်းရုံးကြီးတွေကဟိုခေါ်ထားတဲ့အထိုင်တွေပေါ့ဗျာ။အဲဒီတိုင်းကစက်ထူသွားပါလား။ဆက်ပြီးလူရတဲ့ဒီစစ်ထားဆက်ထားအဲတုံးနေနေပါတော့95000လေးတော့ခါဆွေးပြေးဆောင်လို့ကြည့်ပြရပါတော့။အဲအရာတော့ပါလား
။ဒီကနေ့စစ်ဆေးတာမှာအွန်လိုင်းကနေတာရုံချင်းပေးဆောင်ရွက်တာဖြစ်တာမို့ရှင်းနေတွေနဲ့ဒေါန်ဆန်းစုကြည်မတွေ့ကြရပါဘူး။ရုံချင်းရွှေ့တာမှာဒေါန်ဆန်းစုကြည်ရဲ့အမှုတွေအပြင်သမရဥဝင်းမြင့်ရဲ့အမှုပါပါဝင်တယ်လို့ရှင်းနေတွေကပြောပါတယ်။ကနအူးဆွေးဆူခံထားရတဲ့အမှုတွေကဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့ကိုအထက်တရားရုံးတွေကိုပြင်ဆင်ချက်တက်ဖို့အတွက်လဲရှင်းနေတွေကလှုံ့ဆော်နေပါတယ်။ဒါတွေနဲ့ပတ်သက်လို့ရုံးတွေပိတ်ထားတာကြောင့်ပြင်ဆင်ချက်တက်ဖို့ကနှောင့်နှေးပွဲရှိနေပေမဲ့တတ်မှတ်ချိန်အတွင်းတက်နိုင်ဖို့လုပ်မယ်လို့ရှင်းနေဦးခမောင်စောကပြောပါတယ
်။ရုံးတွေပိတ်ထားရင်ပြတ်နေရမှာညာဒါပေမဲ့ပြင်ဆင်ချက်ပြတ်တာတော့ကျွန်တော်တို့ကအပေါင်း60တွင်လေ့လာလာဆိုတော့ခြေကပြည့်ရပေါ့။နောက်ရုံးဖွင့်နေ
ဒေါ်ဆန်းစုကြည်ကျမ်းမာရေးမကောင်းဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့လည်းမနေ့ကပစ္စည်းပို့ရမှာတော့အစားအသောက်သာမှာပြီးစေဝါထက်မာတာမျိုးမရှိဘူးလို့ရှင်းနေတွေကပြောပါတယ်။ရုံချင်းတွေရွှေ့လိုက်တဲ့အတွက်တွေးဆောင်ခွင့်မရတာကြောင့်ကျမ်းမာရေးအခြေအနေတည်ရဖို့အခက်အခဲဖြစ်နေတယ်လို့ရှင်းနေတွေကပြောပါတယ်။လက်ရှိနေပြည်တော်မှာအမှုရင်ဆိုင်နေရဆဲ၅မှုအတွက်ရုံချင်းတွေကိုရွှေ့ဆိုင်းရတာမို့နောက်ထပ်ဆွဲဆိုတဲ့အာခရီးမှုတွေကိုလည်းမန္တလေးတရားရုံးမှာဇူလိုင်လ30ရက်နေ့ချိန်ထားတာကိုလည်းရုံးချင်းထက်ရွှေ့နိုင်ပွဲရှိတယ်လို့သူရဲ့ရှင်းနေအဖွဲ့ကပြောပါရယ်။ဒေါ်ဆန်းစုကြည်ဟာအကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55ချိုးဖောက်မှုနဲ့အမှု4မှုနိုင်ငံတော်လွှတ်ဝက်ချက်ပေါက်ကြားမှုဥပဒေပုံမှ31ကငယ်ပို့ကုံသွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့အပြင်တဘောဝပီးရန်ဒီရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှု2ခုစုစုပေါင်းအမှုပေါင်း10မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါရဲ့ရှင်။